ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကနေချားဆောင်ရဲတပ်ဖွဲ့ဝင်၄ဦးမနေ့တုန်းကတိုက်ခိုက်ခံရပြီးတော့2ဦးကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပါတယ်။တပ်မတော်ဘက်ကတော့ဒါကရခိုင်လက်နက်ကိုင်တပ် AA ရဲ့တိုက်ခိုက်မှုလို့ပြောပေမဲ့ AA ဘက်ကတော့ဒါကိုညှင်းဆိုထားပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ဇန်နဝါရီ2ရက်ကရသေးတောင်မြို့နယ်သစင်းမြိုင်ကျေးရွာနေသားဆောင်ရဲကင်းစခန်းကတပ်သား4ယောက်ဟာ9မိုင်ဝေးတဲ့ဇီရီပြင်းနေသားဆောင်ရဲစခန်းမှာလာစာသွားထုတ်ပြီးအပြန်တိုက်ခိုက်ခံရတာလို့ဆိုပါတယ်။နှစ်ဦးကတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်ပြီးရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့တိုက်ခိုက်မှုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအတွင်းရေးမှူးဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်။
မနေ့ကတော့ကျွန်တော်တို့တစင်းတိုင်းရဲစခန်းဒီပေါ်ကလာစာသွားထုတ်တဲ့ရဲဝင်ကန်း4ယောက်ပေါ့။အဲဒီဒီဒီမှာလာတော့တော့ပါစီဒီဒီအောင်မြောက်ဖက်မိသားပေါင်းတော်လောက်မှာတော့အေးဖက်ကနေပြစ်ခတ်ခဲ့တာရှိတယ်။အဲဒီကနေလူစုကွဲပြီး2ယောက်ကတော့ဒဇင်နိုင်ကိုပြန်ရောက်တယ်2ယောက်ကတော့ခုချိန်ကြီးပျောက်ဆုံးနေတော့မှာနိုင်ငံရဲတပ်ဖက်တပ်ကတော့လိုက်လံရှာဖွေနေသေးပဲရှိတယ်
။ရခိုင်လက်နက်ကိုင် AA ရဲ့ပြောခွင့်ရခိုင်ဒုခကတော့ဒီအကြောင်းနဲ့ပတ်သက်ပြီးသူတို့မသိရှိရသေးကြောင်း VOA ကိုပြောပါတယ်
။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘာမှမသိသေးဘူး။ဒါပေမဲ့ဟိုဖြစ်နိုင်တာကတော့ဟိုလာစားသွားထုတ်တဲ့သူဆိုလို့ရှိရင်တော့သူပိုက်ဆံယူပြီးတော့ပြေးသွားတာလေဟိုဖြစ်ကောင်းဖြစ်နိုင်တာပေါ့နော်ဟိုသူတို့မှတခြားအကြောင်းရှိနိုင်တာပေါ့
မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA တအောင်လက်နက်ကိုင် TNLA နဲ့ကိုကန့်အဖွဲ့ MNDAA တို့ဟာအပြစ်ခတ်ရစဲစာချုပ်အကောင့်ထဲဖော်နိုင်ဖို့ဇန်နဝါရီ1ရက်ကစပြီး2လတာအပြစ်ခတ်ရစဲကြောင်းကြေညာထားပါတယ်ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမြို့နယ်တချို့မှာဒီရပိုင်းတိုက်ပွဲတွေနေရိုင်းရှိနေရလို့ရခိုင်လက်နက်ကိုင်ပြောခွင့်ရခိုင်ဒုခကပြောပါတယ်။တပ်မတော်နဲ့ရခိုင်လက်နက်ကိုင် AA နှစ်ဖက်စလုံးဟာသူတို့လုံခြုံရေးအခြေအနေအရလူတချို့ကိုဖမ်းဆီးစစ်ဆေးရမျိုးကြီးရှိပါတယ်။တချို့ကိုပြန်လွှတ်ပေးခဲ့တယ်လို့တချို့ကတော့စစ်ဆေးနေဆဲမှာပဲတည်ဆုံးခဲ့ရမျိုးကြီးလည်းရှိပါတယ်။ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအကြမ်းင်းကောက်ယူထားတဲ့စည်းရင်းအရာဆိုရင်တမတော်ဘက်ကဖန်စီထားရဲ့အရေးအတွက်ဟာ290ကျော်ရှိပြီးရခိုင်လက်နက်ကိုင် AA ဘက်ကဖန်စီထားရဲ့သူကတော့50ဝန်းကျင်လောက်ရှိပါတယ်။တမတော်နဲ့ရခိုင်လက်နက်ကိုင် AA ကြားတိုက်ပွဲရေးကြောင့်အရသာ90ကျော်သေဆုံးခဲ့ပြီး120ကျော်ဒဏ်ရာရခဲ့ပါတယ်။စစ်ဆောင်ဦးရေကလည်း3000ဝန်းကျင်လောက်ရှိလာနေပြီဖြစ်ပါတယ်။